တိုင်းတိုင်းထဲကချောင်းမြို့အထွတ်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီဇင်ဘာ30ရက်ကပထမဆုံးအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ကြပါတယ်စစ်ကောင်စီရှင်နှန်းကိုကာကွယ်ရေးအဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ရတာတိုက်ပွဲဖြစ်တာလို့ချောင်း PDF ကတာဝန်ရှိသူတို့ကပြောပါတယ
်ဒီလိုကနေမျိုးစီစဉ်ကြရမယ်တော့နည်းနည်းများလို့ဒီမှာဖြစ်သွားတာပြောဟုတ်ကဲ့ပြောဘူးစီကောင်ဖွဲ့တော်ရောဒီမှာတိုက်ခိုက်ကြပါ
တိုက်ခိုက်မှုဟာချောင်းမြို့နဲ့၃ဖာလုံးသာကွာဝေးတဲ့မြို့ဝင်မြို့ထွက်နေရာမှာဖြစ်တဲ့အတွက်ပစ်ခတ်တံတွေနဲ့ပောက်ကွဲတံတွေကိုမြို့ပေါ်ကနေကြားခဲ့ကြရပါတယ်စစ်ကောင်စီတပ်ဖွဲ့ကတေဆုံးသူ၄-၅ဦးလောက်ရှိတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတော့အတိမပြုတ်နိုင်သေးပါဘူးပစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်မှာအနီးအနားကနေရာတွေကိုစစ်ဆေးရာတွေလုပ်ပြီးဒေသခံတွေရဲ့ဖုန်းတွေကိုသိမ်းဆည်းရာတွေရှိတယ်လို့ချောင်းဒေသခံတို့ကအခုလိုပြောပါတယ
်ဒီလိုဆက်လို့လည်းမကောင်းဘူးတော့ဟိုတမာရင်းရုပ်ကသူကအမြင်နဲ့ပြီးပြီးလက်ခံကနေတာဆိုတော့အဲ့ဒီဒါပြီးတော့အင်းကြီးဝင်သွားပြီးတော့ဒီရဲ့ဒီနယ်ပတ်သက်မှုရှိသလားဘုံတော်ကကြည့်သလားဆိုတော့မေးပြီးတော့စုံလိုက်နဲ့အမှအင်းကြီးရဲ့ဒီပြည်ပြည်ပြည်ပြည်ပြည်ကလွယ်တာဟုတ်လားတချို့လူဖုန်းတွေတော့ပြီးရတာအာဒီမျိုးလုံးတွေ့ဆိုင်သွားတာပေါ့ဗျာကောင်းတယ်ဗျာမကောင်းတာပဲရောဒီမျိုးမျိုးတော့မကျင်းတော့ဘူးတင်းပြတယ်ခုငနေကျင်းတော့တိတ်ပြီးတော့အတိတာတော့ဟောတော့တော့ပြန်လူတွေလည်းပြန်သွားကုန်ညာ
ရဟတ်ရင်တွေနဲ့မျိုးပေါ်ကနေပြန်ဝဲပြီးစောင့်ကြည့်တာတွေရှိရဲ့လို့လဲဒေသခံတွေကပြောပါတယ်ချောင်းဦးမျိုးမှာစစ်ကောင်စီရှင်နဲ့တိုက်ခိုက်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးစစ်ကောင်စီကဒေသခံကျေးဇူးကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့နေရာတွေကိုတော့နေနေရှင်းလင်းတာတွေမကြခဏလုပ်တာတွေလည်းရှိပါတယ်အခုနောက်ပိုင်းဝေရင်ကနေရဟရင်တွေနဲ့ပြစ်ခတ်ပြီးစစ်စင်ကြီးတွေပြစ်လုလာတဲ့အတွက်ဒေသခံအရက်သားတွေတေဆုံးတာတွေရှိနေသလိုကြီးရတွေကိုမိရှုခက်စည်းတာမျိုးလည်းလုပ်နေတဲ့အတွက်တောင်းနဲ့ချီရဲ့ဒေသခံတွေကစစ်ပေးဒုက္ခတွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ